င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်ဆက်လိုက်ပါတယ်ကျွန်တော်ကျော်သောဝင်းပါ
ကျွန်တော်ကတော့ထက်အာကာပ
ါပထမဆုံးပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကပေးပို့လာတာဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့ရသေးတောင်မြို့နယ်မြေစင်းဦးစီးဌာနကရန်အောင်မြင်ကျေးရွာမှာတောင်ဝင်ကျနေတဲ့မြေတိုင်းစီကပုံစံခွန်ထုတ်လို့ရမှာမြေတေကကို1000ကျပ်နှုန်းနဲ့တောင်းယူပါတယ်တဲ့တေက1000ကျပ်မပေးနိုင်တဲ့တောင်သူတွေကိုအခုအချိန်ထိပုံစံခွန်မထုတ်ပေးသေးပါဘူးတဲ့2018ဒီဇင်ဘာလကစပြီးမြေတိုင်းစီကရန်အောင်ပြင်အနောက်ကွင်းအမီပေါက်ဥယျာဉ်ခြံမြေများကိုပုံစံခွန်ထုတ်ပေးမယ်လို့ပြောပေမဲ့အခုအချိန်ထိမထုတ်ပေးပါဘူးတဲ့မိုးရွာသည်စိုက်ပျိုးစရိတ်ချင်းဝေထုတ်ဖို့တောင်သူတွေမှာအခက်အခဲဖြစ်နေရပါတယ်တဲ့အဲ့ဒီကိစ္စရက်တွေကိုအထက်လူကြီးတွေသိအောင် RFA ကတဆင့်အကူအညီတောင်းခံပါတယ်တဲ့ခင်ဗျာ
နောက်ထပ်ပေးပို့လာတဲ့စာကလည်းရခိုင်ပြည်နယ်ကပဲဖြစ်ပြီးအဗ်ဒူလာမောင်မြင့်ဆွေဆိုတဲ့အကောက်ကနေ RFA message box ကိုပေးပို့လာတာဖြစ်ပါတယ်တခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တပြူချောင်းကျေးရွာကနေတပတ်နိုင်ငံကိုနေရဲစွန့်ခွာသွားတဲ့သူတွေရဲ့နေအိမ်တွေကိုရောက်တော်ဝင်ခံတွေကရောင်းစားနေပါတယ်တဲ့ဒီဖြစ်စဉ်ကိုသက်ဆိုင်ရာဌာနသို့သိရှိအောင် RFA ကနေတဆင့်တင်ဆက်လိုက်ရပါတယ်ခင်ဗျာ
နောက်ထပ်ပေးပို့လာတဲ့စာကလည်းရခိုင်ပြည်နယ်ကပဲဖြစ်ပြီးကိုအေးလွင်ဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်စာထဲမှာရေးသားထားတာကကျွန်တော်တို့ရွာဟာကြောက်တုံမြို့နယ်6မိုင်လောက်ဝေးပါတယ်အခုအချိန်ထိဖျောင်းနိုင်ရေနံစီမီးကွက်ကိုကိုထူကိုထားစနစ်နဲ့ညာပိုင်းတွေမှာအဆင်ပြေသလိုထွန်းပြီးနေရပါတယ်တဲ့ရွာမှာလည်းအထက်တန်းခွဲကျေးလက်ကျမ်းမာရေးဌာနတိုက်နေဆေးရုံတွေရှိပါတယ်ကားလန်းဆိုလဲမြေသားလန်းဆိုတော့နွေရာသီဆောင်းရသီလောက်ဆိုဖုံထူထူနဲ့တွားနေရပါတယ်တဲ့မိုးရာသီဆိုရင်ဆက်လေတွေအသုံးပြုပြီးရေချောင်းကိုပဲအားကိုးနေရပါတယ်တဲ့အဓိကတော့မီးလင့်မှုရကျင်ပါတယ်တဲ့ရခိုင်ပြည်နယ်ဟာတဘာဝတန်ရဇာတာတွေပေါများပြီးအဆင်ရဆုံးဖြစ်နေရပါတယ်တဲ့ကျွန်တော်တို့ကြောက်တော်မြို့နယ်ပီချောင်းဒေသမီးလင့်ရရှိပြီးဖွံ့ဖြိုးတိုးတက်ဖို့သက်ဆိုင်ရာအထက်လူချင်းမင်းတွေတိဖို့ RFA ကတဆင့်ပြောပေးပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်ထပ်မံပြီးရခိုင်ပြည်နယ်မြောက်ဦးမြို့ကနေပေးပို့လာတဲ့စာကိုဖတ်ပြပါမယ်ခင်ဗျာစာရင်းမှာရေးသားထားတာကကျွန်တော်တို့ကြေးရွာကရခိုင်နှစ်မှာအကြောင်းသားဥယျာဉ်150ကျော်ရှိပါတယ်။ဒါပေမဲ့စာတင်အကြောင်းကအရန်သေးလုံးပါတယ်။အကြောင်းသား80လောက်သာဆန့်ပြီးမိုးရွာလင်လဲမိုးရွာပါတယ်။ဒါကူပညာရေးဝန်ထမ်းတွေနဲ့နိုင်ငံတော်လူကြီးမင်းများသိစေချင်ပါတယ်ခင်ဗျာ။ RFA ရဲ့နိုင်ငံတော်ကလူကြီးမင်းတွေသိအောင်ကူညီပေးပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဇေယတီကြေးရွာမှာဖြစ်နေတာပါဆိုပြီးပေးပို့လာတာဖြစ်ပါတယ
်။နောက်ထပ်စာတစောင်ကတော့စကိုင်းတိုင်းမင်းကင်းမြို့နယ်ကပေးပို့လာတာပါ။စကိုင်းတိုင်းမင်းကင်းမြို့နယ်မိုးဟွာကြေးရွာကနေအစွန်ဖျားဖြစ်လို့တောက်တုံးကြီးလမ်းပန်းဆက်သွယ်ရေးအရန်ခက်ခဲနေပါတယ်တဲ့အဲ့ဒါကိုဘလို့ကူညီနိုင်မလဲဆိုတာသက်ဆိုင်ရာတိုင်းနိုင်ငံတော်လူကြီးမင်းများသိဖို့ RFA ကတဆင့်ပြောပြပေးပါတယ်ခင်ဗျာ
ထပ်မံပြီးပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်မင်းပြမြို့ကနေပေးပို့လာတာဖြစ်ပြီးအမိမဖော်ပြပေးပါနဲ့တဲ့ရခိုင်ပြည်နယ်မင်းပြမြို့တတော်ဦးစီးဌာနကအရာရှိကြီးတဦးကလွန်ခဲ့တဲ့ဆယ်နှစ်ခန့်ကစပြီးကျွတ်ဆိုင်ခင်းကိုစိုက်ပျိုးလုပ်ကင်လျက်ရှိပါတယ်အဲ့ဒီစိုက်ခင်းဟာအစိုးရပိုင်စိုက်ခင်းနဲ့ကက်လျက်ရှိပြီးကရမီလျှောက်တဲ့အခါမှာအစိုးရပိုင်စိုက်ကင်းမှမြေကိုထည့်တွင်းလျှောက်ထားတာကြောင့်အစိုးရပိုင်စိုက်ကင်းမှအပင်ကြီးတွေဟာအဲ့ဒီအရာရှိကြီးအပိုင်ဖြစ်သွားခဲ့ပါတယ်တဲ့တတော်ဌာနမှလူများသိရှိပေမဲ့သူတို့ရဲ့အထက်အရာရှိဖြစ်နေတာကြောင့်မပြောရဲကြပါဘူးတဲ့အခုချိန်မှာတော့ရခိုင်ပြည်နယ်မငြိမ်သက်မှုကိုဝန်ကောင်းယူပြီးအစိုးရပိုင်တတော်တွင်းကအကျိုးသက်ခိုးထုတ်မှုများဖြစ်ပေါ်လာတယ်လို့အဲ့ဒီအရာရှိကြီးက Facebook စာမျက်နှာပေါ်တွေမှာရေးသားလာပါတယ်တဲ့အမှန်တော့အဲ့ဒီတတော်ခိုးထုတ်မှုတွေမှာအဲ့ဒီအရာရှိကြီးကိုယ်တိုင်ပါဝင်နေတာပါတဲ့အဲ့ဒီအကြောင်းကိုသက်ဆိုင်ရာမှသိရှိစေဖို့ RFA ရေးတင်ပြပေးပါဦးတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1316-399-002-4026-2639တို့ဖြစ်ပါတယ
်အခုနောက်ဆုံးပေးပို့လာတဲ့စာကတော့ကိုအေးကိုဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်သူအဓိကပြောချင်တာကတော့အခုနောက်ပိုင်းရန်ကုန်တိုင်းဒေသကြီးအတွင်းမှာလူရက်မှုတွေအများများပြားနေလို့ပါတဲ့သူတို့လိုအေးအေးချမ်းလုတ်ကင်စားတောက်နေသူတွေကြီးလန့်ဆန်စားဖြစ်နေရပါတယ်တဲ့ညဘက်အချိန်မတော်ပြန်ရင်တော့ကြောက်လန့်နေရပါတယ်တဲ့အဲ့လိုဖြစ်ပျက်နေတာကိုသက်ဆိုင်ရာလူကြီးတွေကဘယ်လိုဖြေရှင်းမလဲဆိုတာကိုအားလုံးစုပေါင်းပြီးဖြေရှင်းပေးဖို့မေတ္တာရက်ခံအပ်ပါတယ်တဲ့ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်ပတ်တွင်မှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးပါမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ